ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့မြန်မာနိုင်ငံဆိုင်ရာထူးချမ်းပေးပုဂ္ဂိုလ်ဗီဇေးနံပြားကရှမ်းပြည်မြောက်ပိုင်းကချင်ပြည်နယ်နဲ့ကရင်ပြည်နယ်တွေအပါအဝင်နေရာတော်တော်များများမှာအစိုးရတပ်ဖွဲ့တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်မှမှုတွေတိုးလာပြီးတိုက်ခိုက်မှုတွေတကြောပြန်ပေါ်ပေါက်နေတဲ့အပေါ်အလေးနက်စိုးရိမ်မှုကြောင့်အောက်တိုဘာလ17ရက်အင်္ဂါနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ရဲ့အာရှရေးရာပြောခွင့်ရသူအီရီခနကိုကအခုလိုပြောဆိုခဲ့ပါတယ
် Mr. Nambiar expresses his deep concern at the escalation of tensions and resumed fighting between government forces and ethnic armed groups
မကြာသေးခင်ကနေပြီးတော့မှကျင်းပခဲ့တဲ့22ရာစုပင်လုံညီလာခံမှာအစိုးရရဲ့ဆွေးနွေးပြောဆိုမှုတွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်းအပြုသဘောဆောင်တဲ့စိတ်ဆက်ညှိနှိုင်းမှုတွေလိုတိုးတက်တဲ့လှုပ်ရက်တွေကိုမြင်တွေ့ခဲ့ရပြီးတော့အခုလိုအခြေအနေတွေပေါ်ပေါက်လာရတာဟာစိတ်နှောက်ရှက်ဖြစ်စရာစိတ်ပျက်စရာဖြစ်ရတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်စတင်မာလာအစလိုကချင်ပြည်နယ်တွင်းမှာတိုက်ပွဲတွေပြင်းထန်လာနေတဲ့အတွက်မွေးကင်းစားနဲ့ကလေးတငယ်တွေအပါအဝင်ဒေသခံတွေပြင်းပြင်းထန်ထန်ထိခိုက်သေဆုံးခဲ့ကြရပြီးပြည်နယ်၃ခုကထောင်ပေါင်းများစွာသောအရက်သားတွေဟာလည်းဘေးလွတ်ရာထွက်ပြေးခဲ့ကြရပါတယ်တိုက်ပွဲတွေကြောင့်တစ်ဖက်နဲ့တစ်ဖက်ခက်ခက်ခဲခဲရယူထားတဲ့ယုံကြည်မှုကိုထိခိုက်စေသလိုငင်းကြင်းရင်းနဲ့လည်းလှမ်းဝေးစေတာကြောင့်ပဋိပက္ခတွေကိုရှော့ချနိုင်ရေးအချိန်ဆွဲမနေပဲအ мян ဆုံးတွေ့ဆုံဆွေးနွေးညှိနှိုင်းကြဖို့ကိုလည်းမစ္စတာနမ်ပြားကတာဝန်ရှိသူတွေအားလုံးကိုကြေညာချက်မှာတိုက်တွန်းထားပါတယ်။ဒါ့အပြင်တိုက်ပွဲတွေရပ်ဆိုင်းဖို့အရက်သားတွေကိုအကာအကွယ်ပေးဖို့စစ်တမ်းတင့်ပြည်သူတွေစီလူသားချင်းစာနာမှုအကူအညီတွေအကန့်အသတ်မရှိဝင်ရောက်ခွင့်ပြုဖို့နဲ့ဒေါသအလျောက်ရန်လိုတဲ့တုံ့ပြန်မှုတွေကိုလည်းရှောင်ကျဉ်ကြဖို့ကိုသူကတိုက်တွန်းခဲ့ပြီးလက်ရှိအခြေအနေတွေကိုင်းတွယ်ဖြည့်ရှင်းပြီးတော့မြန်မာပြည်သူတွေအားလုံးတည်ငြိမ်အေးချမ်းလုံခြုံတဲ့အနာဂတ်အတွက်မျှော်လင့်ချက်တွေပြည့်ဝလာအောင်လဲသက်ဆိုင်သူတွေအားလုံးကိုတိုက်တွန်းထားပါတယ်